ပိယောဂဆိုင်ရာကျူးတင်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာနိုင်ငံတကာစာချုပ်တရထွက်ပေါ်လာရေးတကမ္ဘာလုံးအတိုင်းအတာနဲ့ဆွေးနွေးမှုတွေမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အကြီးအကဲကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်
The one recommendation that I believe will do most
WHO ကိုရောကမ္ဘာ့ကျန်းမာရေးဆိုင်ရာလုံခြုံမှုအတွက်ရောအခိုင်အမာဆုံးဖြစ်စေမယ်လို့ယူဆတဲ့အချံပြုချက်ကတော့ကပိယောဂဆိုင်ရာကြိုတင်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာသဘောတူစာချုပ်ထွက်ပေါ်လာရေးဖြစ်ပါတယ်။ဒီစာချုပ်ဖြစ်လာခဲ့ရင်အဖွဲ့ဝင်နိုင်ငံတွေကြားဆက်ဆံရေးနောက်ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးတို့မှလည်းတိုးတက်လာနိုင်တဲ့အကြောင်းနဲ့ဒီစာချုပ်ဖြစ်လာရေးအချိန်တက်ပြီလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus က WHO နှစ်ပတ်လည်ညီလာခံအပိတ်မှာပြောဆိုခဲ့တာပါ။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ WHO မှာလိုအပ်တဲ့ရန်ပုံငွေရရှိဖို့လည်းလိုအပ်ကြောင်းသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကာလကြီးအတွင်းလက်ရှိအနေအထားအရ WHO အနေနဲ့ COVID-19 တုံ့ပြန်ကင်တွယ်ရေးကိုဆက်လက်ဆောင်ရွက်နိုင်ရေးအတွက်အခက်အခဲကြီးနဲ့ရင်ဆိုင်နေရတယ်လို့လည်းသူကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်။